တော်ရှင်ရခင်ဗျာအော်တိုဘာလ24ရက်နေ့ကနေရောက်မျိုးကုရတမကထူးထူးညီလာခံမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုရတမကရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ်ရန်ဟီဒီနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ပခန့်ဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒေါက်တာမန်နူကတင်ပြခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ဦးဆောင်မှုကဏ္ဍဟာဒီမိုကရေစီလမ်းကြောင်းအတိုင်းမလျှောက်လန့်နိုင်ခဲ့တဲ့အပြင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုတွေစိုးရိမ်နေတာတွေကနေပြီးတော့အာရုံလွှဲဖို့ကြိုးစားနေတယ်လို့မစ်ရဟီဒီကပြောဆိုခဲ့ပါတယ
် The government is increasingly demonstrating that it has no interest and capacity in establishing
ဒီမှာနေမြင်တွေ့ခဲ့ရတာကတော့ပြည်သူအလုံးလွတ်လပ်မှုတွေနဲ့အခွင့်အရေးတွေကိုတာတူညီမျှခံစားကြရတဲ့ပြည်ဝတဲ့ဒီမိုကရေစီထူထောင်နေစောနဲ့မရှိအဲ့ဒီလိုထူထောင်ဖို့အမှန်တကယ်စိတ်ပါဝင်စားမှုလည်းမရှိဘူးဆိုတာဒီနေ့တခြားတိသာထင်ရှားလာခဲ့တဲ့အစိုးရတရားကိုမြင်တွေ့ခဲ့ရတာပဲဖြစ်ပါတယ်။မမြင်တွေ့ခဲ့ရတာကတော့အစိုးရဟာစစ်မှန်တဲ့ညီညာရေးနဲ့အမျိုးသားပြည်နယ်ညီညာစီရေးပေါ်ပေါက်လာဖို့အတွက်လိုအပ်တာတွေကိုလည်းလုပ်ကင်ဆောင်ရွက်တာမတွေ့ခဲ့ရပါဘူး။တရားမျှတရေးနဲ့တရားဥပဒေစိုးမိုးရေးတွေကိုမြင့်တင်ပေးတာမတွေ့ရပါဘူး။ပြီးတော့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအထောက်အထားတွေနဲ့တကွတင်ပြခြင်းလဲစုံစမ်းစစ်ဆေးရမယ့်အစားအချင်းချင်းတွန်းဆုံနေတတ်တဲ့အစိုးရကသာတွေ့ခဲ့ရပါတယ်လို့မစ္စရဟီလီကပြောဆိုခဲ့တာပါဒါပေမဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေအပေါ်လွတ်လပ်တဲ့အချက်အလက်စုဆောင်ရေးရန်ရတရားထူထောင်ဖို့လူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်အရမြန်မာပြည်သူတွေအတွက်ညှို့နှိမ့်ချက်ယုံကြည်ပွင့်လာခဲ့ပေမဲ့အဲ့ဒီလွတ်လပ်တဲ့အချက်အလက်စုဆောင်ရေးအဖွဲ့ထူထောင်ရေးဟာကြားပြရာကြီးအဆင့်သာရှိနေသေးတယ်လို့မစ္စရဟီလီကပြောဆိုပါတယ်ဒါကြောင့်လူ့ဆောင်ရေးကောင်စီအနေနဲ့မြန်မာနိုင်ငံအခြေအနေတွေကို ICC နိုင်ငံတကာကုန်ရုံးထံနှောက်နှေးမနေပဲအများဆုံးတင်သင့်တဲ့အကြောင်းမြန်မာဆိုရကတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးတာတွေမလုပ်နိုင်ဘူးဆိုတာပြသခဲ့ပြီးဖြစ်ကြောင်းလည်းမစ္စရဟင်ဒီကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်စိုးရိမ်ပွဲအခြေအနေမှာဆက်ပြီးတော့ရှိနေသေးကြောင်းလည်းပြောကြားခဲ့ပါတယ
်။ And a point in case will be the two Reuters journalists Walone and Chose Wu and three other journalists from 11 Media Nayin Min
။ဒီခါမျိုးနဲ့ပြည်ပကနဲ့ပတ်သက်ပြီး Reuters သတင်းတော့ကိုကလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးထောင်ချခံရတာ11 Media ကသတင်းသမားသုံးဦးဖမ်းဆီးတရားစစ်ဆေးခံရတာတွေရှင်းနေတွေနဲ့လူခွန်ကြီးတက်ကြွလှုပ်ရှားသူတွေအချင်းချခံရတာတွေကမြန်မာနိုင်ငံရဲ့အခြေအနေတွေပေါ်ဘယ်ကုန်ထုတ်စရာတွေဖြစ်နေပါတယ်လို့လဲပြောကြခဲ့ပါတယ်။ဒါအပြင်ရှမ်းနဲ့ကချင်ပြည်နယ်တွေကအခြေအနေတွေတပြည်လုံးမှာရှိတဲ့စစ်ဘေးရှောင်စခန်းတွေကိုအစိုးရကပိတ်ဖို့စီစဉ်နေတဲ့အခြေအနေတွေပေါ်အထူးပဲစိုးရိမ်မိတဲ့အကြောင်းစခန်းတွေပိတ်တာဟာနိုင်ငံတကာစံနှုန်းတွေနဲ့မကန့်ညီကြောင်းတဲ့ပြောပါတယ်။အဲဒါကြောင့်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းရေးတွေဆောင်ရွက်နိုင်အောင်အဖက်ဖက်ကဝန်ဝင်ပြီးတော့ကူညီကြဖို့လဲမစ်ရဟီလီကကုလသမဂ္ဂမှာတက်တွန်းပြောကြားခဲ့ပါတယ်။အလားတူမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ပခန့်ဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒေါက်တာစမန်ကလည
်း three areas were the focus of the effect finding missions exercise activities
အဖွဲ့အနေနဲ့သူရှိချက်တွေအရမြန်မာစိုးရွားလူမျိုးကြီးတပ်ဖွဲ့တွေလူညာတွေပေါ်လူမျိုးတုံးတက်ဖြတ်မှုအဆင့်၄သို့မဟုတ်၅မှာရှိနေတယ်လို့ယူဆထားပြီးအခုထိဆက်ပြီးတော့ရှိနေသေးတယ်လို့ဆုံးဖြတ်ထားတဲ့အကြောင်းနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းစာမျက်နှာ444မျက်နှာပါအစီရင်ခံစာမှာအသေးစိတ်ဖော်ပြထားကြောင်းလည်းပြောဆိုခဲ့ပါတယ်။သူကဆက်လက်ပြောဆိုရမှာမြန်မာနိုင်ငံကရှမ်းရခိုင်နဲ့ကချင်ပြည်နယ်တွေကလူ့အခွင့်အရေးချိုးဖောက်မှုတွေကိုအဖွဲ့အနေနဲ့စုံစမ်းခဲ့ပါတယ်။မြန်မာဆိုရကတော့အမျိုးသားလူမျိုးရေးဆိုတဲ့ခေါင်းစဉ်အောက်မှာအဲ့ဒီစုံစမ်းမှုတွေကိုခံရတာတွေအနောက်ရှက်တွေပြေးခဲ့ပါတယ်။တာဝန်ယူမှုတာဝန်ခံမှုပြဿနာဟာမြန်မာနိုင်ငံရဲ့အတိတ်ကာလမှာသာမကပြစ်ဆုပ်ပန်တဲ့အနာဂတ်အတွက်ပါအရေးကြီးတဲ့ကိစ္စဖြစ်ပါတယ်လို့မာဇူကီဒေါက်တာစမန်ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံသားအမကြီးဦးဟောက်သူစွန်းကတော့မြန်မာဆိုရအနေနဲ့ရခိုင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာလူ့အခွင့်အရေးချိုးဖောက်မှုတွေပေါ်ပေါက်ခဲ့ရင်တော်ဝင်ယူမှုအပြည့်နဲ့ရေးယူဆောင်ရွက်နေကြောင်းတက်သည့်အထောက်အထားခိုင်းလုံနေဆိုရင်ကျူးလွန်သူတွေကိုဥပဒေနဲ့အညီရေးယူမှဖြစ်ကြောင်းဥပဒေချိုးဖောက်ပြီးပြစ်ဒဏ်ကကျင်းလွန်နေသူတွေမရှိကြောင်းဥဒတ်သမဂ္ဂမှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ